ရခိုင်မြောက်ပိုင်းမှာမုံတဲကြောင့်လက်စစ်မီးတွေဒီနေ့ထိပြတ်တောက်နေသေးပါလက်စစ်မီးတွေပြန်ရဖို့စစ်ကောင်စီကလှုပ်ဆောင်နေပြီးဒီနေ့မှာတော့စစ်တွေနဲ့ပုံနှျောမျိုးဘော်ကရက်ွက်တချို့ကိုလက်စစ်မီးတွေပြန်ပေးနေပြီလို့ဒေသခံတွေကပြောပါတယ်တခြားမြို့နယ်တွေမှာတော့လက်စစ်မီးတွေမရသေးပါဘူးဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုခြေခံပြီးကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်10ခုလောက်မှာပြီးခဲ့တဲ့လကတိုက်ခတ်ခဲ့တဲ့မိုးခါမုန်တိုင်းကြောင့်လျှက်စစ်မီးတွေဒီကနေ့အထိပြတ်တောက်နေတာပါစစ်ကောင်စီကတော့မုန်တိုင်းတိုက်ပြီးနောက်နေမှာပဲလျှက်စစ်မီးတွေပြန်ရဖို့လှုပ်ဆောင်နေကြောင်းပြောဆိုထားပါတယ်ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာတော့မနေ့ကည7နာရီလောက်ကစပြီးလျှက်စစ်မီးတွေပြန်ရနေပြီလို့ဒေသခံတဦးဖြစ်တဲ့ကိုအောင်ထိန်ဝင်းကပြောပါတယ်
အဟုတ်ကဲ့ဗျာဟောလေဒီစစ်တွေမှာတော့မနေ့ကလေးကနေဒီ7နာရီလောက်ကလေးကဒီ ASM ရရပေါ့နော်ရရလေဒီမြို့ပေါ်ရက်ွက်တွေရရနောက်ပြီးတော့မြို့ထံစားရက်ွက်တွေကြတော့ဟောမရသေးဘူးပေါ့နော်ဒါပေမဲ့တချို့နေရာတွေမှာကြတော့ဒီ main အပိုင်းလိုက်ပိုင်းလိုက်အဲ့လိုမျိုးဖြစ်တဲ့နေရာတွေမှာကြတော့မရဘူးဟောလောလောဆယ်မှာကျွန်တော်ပြရလို့ဆိုကြတယ်ဟောလက်တွေ့ဆိုရင်ဒီစစ်တွေမှာရရပေါ့နော်နောက်ပြီးတော့ဒီပုံနှံချွန်းမှာလည်းရရလို့ပြရတယ်အဓိကတည်းကမြို့ပေါ်ရက်ွက်တွေပေါ့
ဒါအပြင်ပုံနှံချွန်းမြို့မှာလည်းလျှက်စစ်မီးတွေမနေ့ကညာပိုင်းကလေးက24နာရီပြန်ရနေပြီလို့မြို့ကန်တွေကပြောပါတယ
်ဟုတ်ပုံနှံချွန်းမှာမနေ့ညာဟိုဟာ7နာရီခွဲ7နာရီလောက်ကရတယ်ကိုတမျိုးနေလုံးမဟုတ်ဘူးမြို့ပေါ်ရက်တော့ပဲဟိုဟာနေမပါသေးဘူးကိုဟုတ်မင်းကတော့ပုံမှန်ပဲ24နာရီပုံဟိုဟာမှန်ပါတယ
်စစ်တွေနဲ့ပုံနှံချွန်းမြို့မှာလျှက်စစ်မီးတွေပြန်ရတယ်ဆိုပေမဲ့မျိုးပေါ်ရက်ွက်တချို့လောက်တာရတာဖြစ်ပြီးမျိုးပြင်ရက်ွက်တွေနဲ့ကျေးလက်ဒေသတွေမှာလျှက်စစ်မီးတွေမရရှိသေးပါဘူးရခိုင်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြမြေပုံရတေတောင်ဘူးသီးတောင်နဲ့မောင်တော်စားတဲ့မျိုးတွေမှာတော့ပြီးခဲ့တဲ့မေလ14ရက်နေ့ကနေအခုချိန်ထိလျှက်စစ်မီးတွေမရသေးပါဘူးမင်းပြဒေသခံတဦးဖြစ်တဲ့ကိုအောင်စိုးကတော့သူတို့မျိုးနယ်မှာလျှက်စစ်မီးပြန်မရတာကြောင့်အခက်အခဲကြုံရစေဖြစ်တယ်လို့ပြောပါတယ်
ကျွန်တော်တို့မြို့မနေ့ကမှဆိုရင်လဲဆိုင်မြေခုရှိနေဘာတခုမှဟိုရတာလည်းမရှိသေးဘူးပြီးတော့ဒီအဲ့ဒီလဲဆိုင်မြေရလို့ပေါ့နော်ဒီဟိုအင်ရှင်မားတွေပါအင်ရှင်မားတွေဆိုရင်ဒီဟိုထမင်းရှိပဲရတာမှဒီတော်တော်လေးအခက်ကြုံတယ်ပြီးတော့ဒီဟိုကျောင်းသားကလေးတွေပေါ့အကျောင်းအခုဆိုကျောင်းဖွင့်နေရသေးတယ်ဆိုတော့ဒီဟိုလဲဆိုင်မရှိတော့သူတို့ဒီဟိုဖျောက်နိုင်တွေဘာတွေနဲ့ပဲဟိုစာတွေကလည်းကျက်နေရတာရှိတယ်ပေါ့တော်တော်လေးအခက်ခဲဟိုကြုံနေရပါတယ
်လျှက်စစ်မီးဟာဒေသခံတွေရဲ့နေစဉ်ဘဝအတွက်အရေးကြီးသလိုမုံတိုင်းကြောင်ပြိုပြက်သွားတဲ့နေအဆောင်တွေပြန်လဲပြင်ဆင်ဖို့နဲ့ပြန်လဲထူထောင်ရေးလုပ်ငန်းတွေမှာလိုအပ်တာကြောင့်လျှက်စစ်မီးအများဆုံးရရှိဖို့ဒေသခံတွေမျှော်လင့်နေကြတာပါရခိုင်မြောက်ပိုင်းမှာလျှက်စစ်မီးတွေအများဆုံးပြန်လဲရရှိအောင်ပြည်မဘက်ကလျှက်စစ်ဝန်ထမ်းတွေကိုပါခေါ်ပြီးတော့ဆောင်ရွက်နေပါတယ်လို့စစ်ကောင်စီတာဝန်ရှိသူတွေရဲ့လူမှုကွန်ရက်တွေမှာတင်ထားတာတွေ့ရပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာလျှက်စစ်မီးတွေပြန်လဲရရှိရေးနဲ့ပတ်သက်ပြီးမေးမြန်းဖို့ရခိုင်ပြည်နယ်ကောင်စီပြောရေးဆိုခွင့်ရှိသူကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးမုံတိုင်းကြောင့်ရခိုင်ပြည်နယ်ဟာအတော်အထိနာခဲ့တယ်လို့လူပေါင်းတသန်းကျော်လောက်မုံတိုင်းတန်တင်ပြီးဒုက္ခကြုံနေကြရပါတယ်ခင်ဗျာ